ချင်းရှားတဲ့တက်ကြွလှုပ်ရှားသူတွေကိုတေရန်ပြစ်ဒဏ်ပေးဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်ကုလသမဂ္ဂကဝေဖန်လိုက်ပြီးတေရန်အဖြစ်တွေးတာကိုပယ်ဖြတ်ဖို့လည်းတောင်းဆိုလိုက်ပါတယ်။၈၈မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမင်းနဲ့ဖြတ်တော်မဟောင်းကိုဖြိုးစီရာတို့ကိုအကြမ်းဖက်မှုဆက်ဆွဲခြင်းနဲ့စစ်ခုံရုံးကနေတေရန်ချမှတ်ခဲ့တာကိုစစ်ကောင်စီကအတိပြုခဲ့ပြီးတဲ့နောက်မှာကုမြင့်နဲ့အကြောင်းပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂအထင်းမှုချုပ်ရုံးကတောက်ကြနေမှာပဲတုံ့ပြန်လိုက်တာဖြစ်ပါရဲ့
We are deeply troubled by the Myanmar military's decision to proceed with the execution.
တေရန်စီရင်ချက်ချမှတ်ခံထားရတဲ့ဒီမိုကရေစီလှုပ်ရှားသူနှစ်ယောက်ကိုကုမြင့်နဲ့အစီအစဉ်ကိုဆက်ပြီးလုပ်ဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်အထူးစိတ်နှောက်ယှက်ဖြစ်ရပါတယ်။ဒါဟာနိုင်ငံတကာလူ့ခွင့်အချင်းများစည်းတမ်းရဲ့အပိုက်သုံးမှာဖော်ပြထားတဲ့ဘဝရှင်တန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုပြောင်းပြောင်းတင်းတင်းချုပ်ဖောက်တာဖြစ်ပါတယ်လို့နယူးယောက်ရုံးချုပ်ကတောက်ကြတဲ့ဒနေစာရှင်းပွဲမှာကုလသမဂ္ဂကင်းမှုချုပ်ပြောခွင့်ကစတက်ဖန်ဒူတရစ်ကပြောခဲ့ပါတယ်။လက်လက်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားဖို့အချိန်ကလွတ်လပ်ခွင့်နဲ့ရပ်ပိုင်ခွင့်အတွက်ဂျိုးပန်ဒူတွေကိုဖမ်းဆီးအရေးယူတာတွေအားလုံးရုတ်သိမ်းပေးဖို့နဲ့ဖမ်းဆီးရတဲ့နိုင်ငံရေးစင်တာအားလုံးချက်ချင်းပြန်ပြီးလွှတ်ပေးဖို့ပါအထွေမှုချုပ်ကတောင်းဆိုလိုက်ပါတယ်။